Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American တန်ကနေ2016ခုနှစ်အောက်တိုဘာ22ရက်စနေနေ့ညနေခင်းမြန်မာဘာသာအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေစတင်အသံလွှင့်နေပါတယ်ခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းမှာသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုကိုဝင်းမင်းနဲ့ကျွန်မနန်းလောင်တို့ပြောပြပေးမှာပါအမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစိုးရအကြမ်းဖက်သမားတွေလက်ကနေမုတ်စုမျိုးကိုပြန်သိမ်းဖို့တိုက်နေတဲ့ညွန်ပေါင်းတပ်မတွေနဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်သုံးသပ်ဖို့နဲ့ကူညီရေးပေးဖို့အီရတ်နိုင်ငံကိုဒီကနေ့ရောက်ရှိပါတယ်။ Syria အစိုးရဟာ3ချိန်မြောက်တရုတ်လက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကဆွဆွဲလိုက်ပါတယ်။လွတ်လပ်စွာရေကြောင်းသွားလာမှုကိုကန့်သတ်ဖို့တရုတ်တို့ကကြိုးပမ်းနေတာကိုတံမြန်နေနေနဲ့တရုတ်ပင်လယ်ထက်ကအနေမြေပိုင်ဆိုင်မှုညင်ပွားနေတဲ့ကျွန်းစုအနေနဲ့အမေရိကန်ရေတပ်စစ်သည်မော်ဖြန့်မောင်းလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကြားမှာပါကိုရနိုင်။
ဟုတ်ကဲ့ပါသတင်းတွေပြီးနာဆင်ရမယ့်ထဲမှာတော့နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာဒီဘဝလုပ်ငန်းရှင်တွေဖွံ့ဖြိုးမှုမိတ်ဖက်တွေနဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ
်ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးအချင်းတောင်းဖို့မြင့်တင်ရေးပဲအဲ့ဒါကိုအခြေခံပြီးမှသာကျမတို့
နိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ပြောသွားတာပါဒီအကြောင်းအပြည့်စုံကိုတော့မကြာခင်မှာနားဆင်ရမှာပါဒါပြင်စကိုင်းတိုင်းဘက်မှာရေကြီးနေတဲ့နောက်ဆုံးအခြေအနေဘယ်လိုရှိသလဲဆိုတာနဲ့ချင်းနှစ်မြစ်တွင်မှာအောင်စိုးမိုးကျော်ရင်နှမြုပ်ခဲရနဲ့ပတ်သက်ပြီးသတင်းစာရှင်းလင်းပွဲအပြည့်စုံကိုနောက်ပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့အကြီးညာပေးမှာဖြစ်ပါတယ်ဗျာ
အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ဟာ IS အစွန်းရောက်အကြမ်းဖက်သမားတွေကိုလက်ကနေမုတ်စုမျိုးကိုပြန်တိုက်မှုတိုက်နေတဲ့ညွန့်ပေါင်းတပ်မိုးတွေနဲ့တွေ့ဆုံပြီးတော့ထိုးစစ်တွေကိုပြန်သုံးသပ်ဖို့နဲ့အကူအညီတွေပေးဖို့အီရတ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိလာပါတယ်။ဒီနေ့အတွင်းအီရတ်နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာလည်းဖြစ်ပါတယ်။ဒေသရင်းက Jihad အစွန်းရောက်အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြော်ထောက်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနေငယ်ကအမေရိကန်တပ်သားတို့အကြဆုံသွားပြီးတဲ့နောက်အီရတ်နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲနဲ့မစ္စတာကာတာရောက်ရှိလာတာပါ။အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘာဒီနဲ့လည်းမစ္စတာကာတာတွေ့ဆုံဖို့ရှိပါတယ်။မုဇူးမျိုးပြန်သိရေးထိုးစစ်တွေမှာတူရကီတပ်တွေပါဝင်ဖို့ဝန်လင်းနေတဲ့အကြောင်းကိုလည်းသူတို့နှစ်ဦးဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်။တောက်ကြနေတော့ကတော့တူရကီသမ္မတရာစစ်ထိုင်ယပ်အာရိုဝါနဲ့ကာကွယ်ရေးဝန်ကြီးမစ္စတာကာတာတို့တူရကီမျိုးတော်အန်ကာရာမှာတွေ့ဆုံပြီးဆီးရီးယားနဲ့အီရတ်နိုင်ငံတွေက IS အကြမ်းဖက်သမားတွေကိုတိုက်ရမှာအမေရိကန်နဲ့တူရကီတို့ကြားပူပေါင်းဆောင်ရွက်ရေးလိုအပ်ချက်တွေကိုဆွေးနွေးခဲ့ကြပါတယ်။တူရကီနိုင်ငံရဲ့သမားတွေကာကွယ်ရေးအရာရှိတွေနဲ့လည်းမစ္စတာကာတာတွေ့ဆုံခဲ့ပါတယ်။နောက်ဆုံးကြံနေတဲ့ IS တို့ကိုထိုးစစ်ဆင်နေတဲ့ညွန့်ပေါင်းတပ်တွေအနီးကပ်ပူပေါင်းဆောင်ရွက်သွားအောင်အသေးချာလှုပ်ကိုင်သွားကြဖို့နဲ့မကြာခဏဆက်သွယ်ကြဖို့ခေါင်းဆောင်တို့တို့သဘောတူညီခဲ့တယ်လို့အမေရိကန်ကာကွယ်ရေးဌာနကထုတ်ပြန်ချက်ကပြောပါရယ်
။ Syria ဆိုရဟာ၃ချိန်မြောက်ဆက်ပြီးဓာတ်ရုပ်လက်နက်နဲ့တိုက်ခိုက်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန့်ပေါင်းအဖွဲ့ကဆွဆွဲလိုက်ပါရယ်။ကုလသမဂ္ဂအဖွဲ့နဲ့ဓာတ်ရုပ်လက်နက်ဒါစီအဖွဲ့အရာရှိတွေကဒီဓာတ်ရုပ်လက်နက်တွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ညံ့ညက်ကျနေတဲ့ဒေသတွေမှာစိုးကျိုးတွေပိုခံစားစေနိုင်တယ်လို့မနေ့ကအစိုးရကထုတ်ပြန်လိုက်ပါတယ်။ဒီညမောင်းအဖွဲ့အနေနဲ့ပြီးခဲ့တဲ့တစ်နှစ်ကျော်အတွင်းစုံစမ်းစစ်ဆေးမှုတွေလှုပ်လာခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကို၄ချိန်မြောက်အစိုးရကတင်ရမှာဆီးရီးယားစိုးရွားအနေနဲ့2015ခုနှစ်မတ်လ16ရက်နေ့ကနိုင်ငံအနောက်မြောက်ပိုင်းအိုက်တစ်ပြည်နယ်ကူမန်နက်စ်ကျေးရွာတိုက်ခိုက်မှုမှာဓာတ်ရုပ်လက်နဲ့သုံးခဲ့တဲ့အထောက်အထားတွေကိုအပြည့်အစုံဖော်ပြထားပါတယ်။ဒီအစီရင်ခံစာမှာဆီးရီးယားသမ္မတဘက်ရှာအာဆတ်အစိုးရအနေနဲ့စစ်ရဟတ်ရင်ပေါ်ကနေကလိုရင်းဓာတ်ငွေပါတဲ့အကြီးစားပုံးတွေအများကြီးကျဲချခဲ့တယ်လို့ဆွဆွဲထားပါတယ်။ဒီပုံးကျဲမှုကိုဘသူကအမိန့်ပေးခဲ့တယ်လို့တော့အစီရင်ခံစာမှာအတိအကျဖော်ပြမထားပေမဲ့ဒီပုံးတွေကိုအမှတ်63စစ်ရဟတ်ရင်တပ်မရဲ့အခြေစိုက်စခန်းတစ်ခုကနေတည်ဆောင်လာတာလို့ဖော်ပြထားပြီးဒီတပ်မအရာရှိတွေမှာတာဝန်ရှိတယ်လို့ထုတ်ပြောတာပါတယ်။တကယ်တော့ငါးနှစ်ကြာလာပြီဖြစ်တဲ့ Syria ပြည်တွင်းစစ်အတွင်းမှာအခုလိုဓာတ်ရုပ်လက်နက်တွေအသုံးပြုတယ်လို့ Syria ဆွေးရတဲ့သဘုံတွေကြားအပြန်အလှန်ဆွဆွဲနေကြတာဖြစ်ပါတယ်ခင်ဗျာ
အာဖဂန်နိုင်ငံကတာလီဘန်ဆိုင်ရာကိုဇလရီဟာသဘုံကောင်းဆောင်တချို့ကိုဖမ်းဆီးရေးကိစ္စအပအဝင်အာဖဂန်တပ်ကတဲရီရဲ့ဘာသာရေးညီလာခံတွေလုတ်ခွင်မပေးတဲ့ကိစ္စနဲ့တခြားကိစ္စရအတော်များများကိုဆွေးနွေးဖို့ကတာကနေပါကစ္စတန်နိုင်ငံကိုထွက်ခွာသွားပါတယ်။အိန္ဒိယနိုင်ငံတွေကရွှေပြောင်းဒုက္ခတဲရီရဲ့လူမှုအတိုင်းဝန်းကြားမှာပြဿနာတွေတိုးပြီးတော့ရင်ဆိုင်နေကြရတာပါသုံးဦးပါတာလီဘန်ကိုယ်စားလှယ်အဖွဲ့ဟာတာလီဘန်အဖွဲ့ဝင်တွေကိုဖမ်းဆီးရတဲ့အကြောင်းရင်းကိုသိရဖို့နဲ့သူတို့ရဲ့စိုးရိမ်မှုတွေကိုအသိပေးဖို့ရုံချုပ်ရှိရာဒိုဟာမြို့ကနေပါကစ္စတန်မြို့တော်အစ္စလာမာဘတ်ကိုရောက်ရှိလာပါတယ်။ ကိုဇလရီရဲ့နာမည်ကိုမဖော်ပြဖို့အစစ်မြင့်တာလီဘန်အရာရှိက VOA ကိုတောင်းဆိုထားပါတယ်။တာလီဘန်ကိုဇလ3ဦးပါပါကစ္စတန်ကိုရောက်ရှိလာတာကိုတာလီဘန်ပြောခွင့်ရသူဇဘီဟူလာမူဂျာဟစ်က VOA ကိုအတည်ပြုပါတယ်။ဒီအဖွဲ့ဟာအာဖဂန်နဲ့တန်တမာဆက်ဆံရေးရှိတဲ့နိုင်ငံတွေနဲ့အပြန်အလှန်ပုံမှန်ဆက်ဆံလက်ရှိတယ်လို့လည်းသူကဆိုပါတယ်။ပါကစ္စတန်နိုင်ငံတွေကအာဖဂန်ဒုက္ခသည်တွေအဖမ်းခံရတဲ့ကိစ္စအတင်းအကျပ်နင်ထုတ်ခံရတာနဲ့နေရပြန်ပို့ခံရတဲ့ကိစ္စတွေကိုအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ကတာနိုင်ငံကနေတာလီဘန်ကိုယ်စားလှယ်တွေရောက်ရှိလာတာဖြစ်တယ်လို့မူဂျာဟစ်ကပြောပါတယ်။တာလီဘန်နဲ့အာဖဂန်အရာရှိတွေဟာဒိုဟာမှာမကြာခင်တုန်းကလျှို့ဝှက်တွေ့ဆုံခဲ့တဲ့ကိစ္စကိုပါကစ္စတန်အာဏာပိုင်တွေကိုရှင်းလင်းပြောပြဖို့ကိုယ်စားလှယ်အဖွဲ့အခုလိုလာရောက်တာဖြစ်တယ်ဆိုတဲ့ပြောဆိုမှုတွေကိုတာလီဘန်ပြောခွင့်ရသူကညင်းဆိုပါတယ်။ပါကစ္စတန်အစိုးရဘက်ကတော့ဒီခီးစဉ်ကိုအတိမပြုသေးပါဘူး။
အမေရိကန်နိုင်ငံမှာနာမည်ကြီးအင်တာနက်ဆက်မနာများပြားပထမဆုံးအကြိမ်စိုက်ဘာတိုက်ခိုက်ခံခဲ့ရပြီး7နှစ်အတွင်းမှာပြန်ကောင်းအောင်ပြုပြင်ပြီးသွားပြီလို့အင်တာနက်ထင်ကြောင်းရေးကုမ္ပဏီကထုတ်ပြောလိုက်ပါတယ်။ဒီစိုက်ဘာတိုက်ခိုက်မှုဟာအမေရိကန်နိုင်ငံမှာမနေ့ကစဖြစ်ခဲ့ပြီးနောက်ပိုင်းမှာဥရောပနောက်ပိုင်းတချို့နိုင်ငံတွေကိုပြန့်နှံ့သွားက Twitter, ငွေလဲနိုင်တဲ့ PayPal, တည်သချင်းရှာနေတဲ့ Spotify နဲ့ဆွေးနွေးပွဲတွေလုပ်တဲ့ Reddit အပါအဝင်လူသုံးများအင်တာနက်လူမှုကွန်ရက်တွေခိတ္တရဆိုင်သွားခဲ့ပါတယ်။အမေရိကန်နိုင်ငံအရှေ့မြောက်ပိုင်းနယူးဟမ်ရှာပြည်နယ်အခြေစိုက်အရေးပါတဲ့အင်တာနက်လမ်းကြောင်းထင်ကြောင်းရေးကုမ္ပဏီဒိုင်းကမနေ့ကကမ္ဘာစံတော်ချိန်7နာရီမှာသူ့ကုမ္ပဏီကိုစပြီးတိုက်ခိုက်ခံခဲ့ရတယ်လို့ထုတ်ပြောလိုက်ပါတယ်။ DNS လို့သူကခေါ်တဲ့အင်တာနက်ဒိုမိန်းနာမည်စနစ်ကိုလက်ခံတာဝန်ယူထားပြီးအင်တာနက်လမ်းကြောင်းကိုထိမ့်သိမ်းကျက်မှတ်ပေးတဲ့ဒီဒိုင်းကုမ္ပဏီကပထမတိုက်ခိုက်မှုကနေပြန်ကောက်အောင်ပြင်ပြီးလေးမှာပဲကမ္ဘာစံတော်ချိန်18နာရီမှာဒုတိယတိုက်ခိုက်မှုထပ်ဝင်လာတယ်လို့ဆိုလိုက်ပါတယ်။ဒီဒုတိယတိုက်ခိုက်မှုကနေပြန်ကောင်းအောင်ပြုပြင်ပြီးညနေပိုင်းမှာလည်းနောက်ထပ်ပြဿနာတွေထပ်ကျုံလာပြန်တယ်။ဒါကြောင့်အချင်းချင်းတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ရင်းအချင်းကုန်ခဲ့ရတယ်။နောက်ဆုံးကမ္ဘာစံတော်ချိန်22နာရီမှာအားလုံးကိုပြန်ပြင်နိုင်ခဲ့တယ်လို့ဒိုင်းကုမ္ပဏီကထုတ်ပြောခဲ့ပါတယ်။အမေရိကန်နိုင်ငံအမိမြေလုံခြုံရေးဝန်ကြီးဌာနကလည်းဒီအင်တာနက်တွေခိတ္တရဆိုင်သွားခဲ့ရတာအတွက်ဖြစ်ရချင်းအကြောင်းရင်းတွေအားလုံးကိုစုံစမ်းစစ်ဆေးနေတယ်လို့ထုတ်ပြောထားပါတယ်ခင်ဗျာ။
အမေရိကန်အသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကနေစနေနေ့ညနေခင်းနောက်ဆုံးရသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်လွတ်လပ်စွာရေချောင်းသွာလာမှုကိုကန့်သတ်ဖို့တရုတ်တို့ကဂျိုဘန်နေရာကိုတံပြန်တဲ့အနေနဲ့တောင်တရုတ်ပင်လယ်ထက်ကနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကျွန်းစုအနီးကနေအမေရိကန်ရေတပ်စစ်သင်္ဘောတစ်စင်းဖြတ်မောင်းလိုက်ပါတယ်။ဒါဟာရန်စတဲ့လုပ်ရဖြစ်ပြီးစိုးရင်စရာကောင်းတဲ့တရားမဝင်လုပ်ရဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြတဲ့နောက်ပိုင်းမှာရှုံချလိုက်ပါတယ်။အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရသူကတော့ Paracel ကျွန်းတွေအနီးကနေ USS Decatur အမေရိကန်ဖြတ်သင်္ဘောကပုံမှန်လုပ်ငန်းစဉ်အတိုင်းဥပဒေနဲ့အညီဖြတ်သန်းသွားတာဖြစ်ပြီးတရုတ်တို့ဘက်ကသူတို့ရဲ့ရေပိုင်နဲ့ဆိုပြီးတရားလွန်ပြောဆိုနေတာကိုစင်ခေါ်တဲ့အနေနဲ့ဖြတ်ပြီးမောင်းပြခဲ့တာလို့တောက်ကြနေမှာပြောပါရယ်။အပြည်ပြည်ဆိုင်ရာရေပိုင်နဲ့သတ်မှတ်ချက်ဖြစ်တဲ့ကျွန်းတွေကနေရေမိုင်73မိုင်အကွာအဝေးအတွင်းရေတပ်သင်္ဘောဝင်ရောက်ခဲ့ခြင်းမရှိဘူးလို့ပြောခွင့်ရသူကဆိုပါရယ်။ဒီရေပိုင်နဲ့ကိုတရုတ်တို့ကထိန်းချုပ်ထားတယ်လို့ဗီယက်နမ်နဲ့တိုင်ဝမ်တို့ကလည်းသူတို့ပိုင်ရေနယ်နမိတ်တွေအဖြစ်ပြောဆိုနေတာဖြစ်ပါရယ်။အပြည်ပြည်ဆိုင်ရာရေပြင်နယ်နမိတ်သတ်မှတ်ချက်ကိုတရုတ်တို့ကအတိအမှန်မပြုတ်တယ်လို့အမေရိကန်ကိုဒေသတွေမှာပြဿနာဖန်တီးသူအဖြစ်ဆွဆွဲတာဖြစ်ပါရယ်။အမေရိကန်ဖြတ်သင်္ဘောကိုထွက်ခွာသွားဖို့တရုတ်တို့ကတတိပေးခဲ့ပါရယ်။ပြီးခဲ့တဲ့နှစ်အတွင်းတောင်တရုတ်ပင်လယ်တွင်းနေရာအတော်များများမှာလွတ်လပ်စွာရေချောင်းသွားလာမှုစစ်ဆင်ရေးလေ့ကျင့်ခန်းတွေကိုအမေရိကန်ရေတပ်ကလေ့ကျင့်ပြုလုပ်ခဲ့ပါရယ်
။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကသူ့နိုင်ငံအနေနဲ့အမေရိကန်နဲ့ဆက်ဆံရေးဖြတ်ထုတ်လိုက်တာမဟုတ်ဘူး။ဖိလစ်ပိုင်နိုင်ငံသားကြီးမူဝါဒချမှတ်ရမှာအမေရိကန်မူဝါဒနဲ့အဆက်ဖြတ်လိုက်တာဖြစ်တယ်လို့ရှင်းပြလိုက်ပါရယ်။သမ္မတဒူတာတေကသူ့အရင်အဆက်ဖြတ်မယ်လို့ပြောခဲ့တာကဒီနိုင်ငံသားကြီးမူဝါဒအတွက်သီးသန့်ခွဲထွက်ရပ်တည်လိုတာကိုပြောခဲ့တာဖြစ်တယ်လို့မနေ့ကထုတ်ပြောလိုက်တာပါ။တရုတ်နိုင်ငံကိုလေးရကြခီးသွားပြီးမှသမ္မတဒူတာတေကဖိလစ်ပိုင်နိုင်ငံအနေနဲ့အတိတ်ကနေသူသမ္မတဖြစ်လာတဲ့အချိန်အထိအမေရိကန်နိုင်ငံသားမူဝါဒနောက်လိုက်ဖြစ်ခဲ့တယ်လို့သတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။တရုတ်နိုင်ငံရောက်နေစဉ်စီးပွားရေးလုပ်ငန်းရှင်တွေနဲ့ဘီဂျင်းမြို့တော်မှာတွေ့ရမှာမစ္စတာဒူတာတေကသူ့အနေနဲ့အမေရိကန်ပြည်ထောင်စုနဲ့အဆက်ဖြတ်ပြီးတရုတ်ရုရှားတို့နဲ့ပြန်ကောင်းအောင်ဆက်ဆံသွားမယ်လို့ကြေညာခဲ့တာကြောင့်ရေရှည်မဟာမိတ်ဖြစ်လာခဲ့တဲ့အမေရိကန်အတွက်စိုးရိမ်မှုတွေဖြစ်စေခဲ့ပါတယ်။သမ္မတဒူတာတေကသူ့နိုင်ငံရဲ့နိုင်ငံသားမူဝါဒကိုအမေရိကန်နိုင်ငံသားမူဝါဒနဲ့အရင်ချိတ်ဆက်ထားတဲ့စက်ထုံးကိုအဆက်ဖြတ်လိုက်တာဖြစ်တယ်။ဘာလို့လဲဆိုတော့အဆက်အသွယ်ဖြတ်လိုက်တာက သူ့နိုင်ငံအတွက်အကျိုးရှိမှာမဟုတ်လို့ဘာလို့တေချာအောင်ထပ်ရှင်းပြခဲ့ပါလဲခင်ဗျာ
ပြီးခဲ့တဲ့9ရက်ကကန်တော်ကုန်းသွားတဲ့ထိုင်ပြည်ကကွန်ပျူတာအနေနဲ့ထိုင်းတော်ဝင်နန်းတော်ရှင်မှာထောင်းတောင်းချီတဲ့လူအုပ်ကြီးဟာနိုင်ငံတော်တချင်းကိုဒီကနေ့စနေနေ့မှာတည်ဆိုခဲ့ကြပါတယ်။ဒီတချင်းစာသားဟာထိုင်းပြည်ကြီးအတွက်အထူးတလဲရေးဆက်တည်ကုန်းထားတာပါ။နန်းတော်ရှင်ကကွက်လက်ကြီးမှာအနက်ရောင်အဝတ်အစားတွေဝတ်ဆင်ထားတဲ့ဝမ်းနဲ့ပူဆွေးနေကြတဲ့လူအုပ်ကြီးစုဝေးနိုင်ဖို့အတွက်ထိုင်းရဲတို့ကကားအသွားလာမရှိအောင်လမ်းတွေကိုပိတ်ထားပေးပါတယ်။ဧကရာဇ်ကြီးကိုအလေးပြုပါတယ်လို့အတိတ်ပဲရတဲ့တချင်းကို CM Phil Harmonic တန်းစုံတီဝိုင်းနဲ့တေးတီကျူသူအယောက်တရာတို့ကဦးဆောင်ပြီးတော့တည်ဆိုကွန်ပြူခဲ့ကြတာပါအခုလိုကွန်ပြူတီဆိုရာကိုဖမ်းယူရိုက်ကူးထားပြီးတော့ရုပ်မြင်သံကြားနဲ့ရုပ်ရှင်ရုံတွေမှာထုတ်လင့်သွားဖို့ရှိပါတယ်ထိုင်းနိုင်ငံတော်တချင်ကိုနိုင်ငံတော်ဝန်ကရုပ်ရှင်ရုံတိုင်းမှာရုပ်ရှင်မစခင်ပြသလိမ့်ရှိပါတယ်နောက်ထပ်ကွန်ပြူတချင်တစ်ပုဒ်ကိုညနေဆောင်မှာလူအုပ်ကြီးဖျောင်းနိုင်မီတွေကန်ဆောင်ပြီးတီဆိုကွန်ပြူကြဖို့ရှိပါတယ်ထိုင်းနိုင်ငံကိုအနည်း80ကျောင်းအုပ်စုခဲ့ပြီးနောက်အော်တိုဘားလ73ရက်နေ့မှာတော့ဘရင်ဘူမီပေါ်ကနော်ကုန်းသွားခဲ့တာဖြစ်ပါတယ
်ရုရှားမဲဆန္ဒရှင်ပြည်သူတွေက2018ကမ္ဘာဖလားဘောလုံးပွဲအတွက်အထိမ်းအမှတ်တစ်စိတ်ဖြစ်မြေခွေးပုံကိုရွေးချယ်လိုက်ကြပါတယ်လွန်ခဲ့တဲ့တစ်နှစ်ခွဲအတွင်းကမ္ဘာဘောလုံးအဖွဲ့ချုပ် FIFA ရဲ့ Internet Seminar ပေါ်မှာလီအတွက်မဲပေးခဲ့တာကိုမနေ့ကအဆုံးသတ်လိုက်ပြီးမော်စကိုမြို့တော်က Channel 1ရုပ်မြင်သံကြားလိုက်မှာအခုလို Live တိုက်ရိုက်ကြေညာလိုက်တာပါဒီမဲပေးခဲ့ရမှာနောက်ဆုံးအထိကရွေးချယ်ခဲ့ရတဲ့အမှတ်အသားတွေကတော့မြေခွေးကြားနဲ့ကျောင်းပုံတွေဖြစ်ပါတယ်နောက်ဆုံးမဲရလက်မှာတော့ကျောင်းသား Ekaterina Pocharova ဒီဇိုင်းရွေးဆွဲပေးခဲ့တဲ့မြေခွေးပုံကမဲ 58.8 ရာခိုင်နှုန်းနောက်ကြားပုံက 26.8 ရာခိုင်နှုန်းနဲ့ကြောင်ပုံက 20.3 ရာခိုင်နှုန်းအတိအကျရရှိခဲ့ပါတယ်။ FIFA ကမ္ဘာဖော်လုံအဖွဲ့ချုပ်ရဲ့ဒေသဆိုင်ရာကျင်းပရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ရုရှားဒုဝန်ကြီးချုပ် Vitali Mutko ကဒီအထိမ်းအမှတ်နာမည်ကိုမြေခွေး Zabi Vika ကိုသင်ကောင်းတဲ့မြေခွေးလို့သတ်မှတ်ပေးလိုက်တယ်လို့ထုတ်ပြောလိုက်ပါတယ်ခင်ဗျာ
။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကိုဝင်းမင်းတို့ကြီးညာပေးသွားတာဖြစ်ပါတယ် VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို VOE ရဲ့ Internet Seminar ဖြစ်တဲ့ www.burmese.voenews.com မှာနားဆင်ဖတ်ရှုလို့ရသလိုကျွန်တော်တို့ရဲ့ Facebook စာမျက်နှာကနေလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးတော့မှာဖြစ်လို့အရင်ဆုံးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေဒီနေ့တွေ့ဆုံခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ပြည်သူပြည်သားများရဲ့အီးချင်းကိုမြင့်တင်ခြင်းကအဓိကအကြဆုံးအချက်ဖြစ်သလိုစီးပွားရေးလုပ်ငန်းတွေလုံခြုံစွာယင်းဤမြုံနိုင်နိုင်ဖို့တရားဥပဒေစိုးမိုးဖို့ကလည်းအထူးရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောလိုက်ပါတယ်။နေပြည်တော်မှာကျင်းပတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့စီးပွားရေးလုပ်ငန်းရှင်များဖွံ့ဖြိုးမှုမိတ်ဖက်များတွေ့ဆုံပွဲအခမ်းအနားမှာအခုလိုပြောလိုက်တာပါ။ရသဆွေရလက်ထက်စီးပွားရေးလုပ်ငန်းရှင်တွေနဲ့ပထမဆုံးတွေ့ဆုံဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့အပြည့်စုံကိုတော့မတ်စုမွန်ကဆက်ပြောပြမှာဖြစ်ပါတယ်ဗျာ။
NND ဦးဆောင်တဲ့အရသာအစိုးရလက်ထက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကမြန်မာနိုင်ငံတွင်းကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့ပထမဆုံးအကြိမ်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ဖွံ့ဖြိုးတိုးတက်မှုဆိုင်ရာလုပ်ငန်းစဉ်တွေကိုရှင်းလင်းဆွေးနွေးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကအကြဆုံးနဲ့အရေးကြီးဆုံးကတော့မြန်မာပြည်သူပြည်သားတွေရဲ့အရေးချင်းကိုမြင့်တင်ရေးပဲဖြစ်တယ်လို့နိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။ကျမတို့ရဲ့နိုင်ငံအတွက်တကယ်အရေးကြီးကိစ္စပါလေကျမတို့ရဲ့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်အဓိကထားရမယ့်အချက်တစ်ချက်တည်းပြောပါစို့ဘယ်ချက်ကိုပြောမလဲဆိုတော့ကျမတို့တည်ဆဲလာစဉ်းစားကြည့်တဲ့အခါကျတော့ကျမခေါင်းထဲမှာပေါ်လာတော့တကယ်ကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုအတွက်အရေးကြီးဆုံးအချက်ကတော့ကျမတို့ပြည်သူပြည်သားများရဲ့အရေးအချင်းတောင်ပို့ကိုမြင့်တင်ရေးပဲအဲ့ဒါကိုအခြေခံပြီးမှသာကျမတို့ဟာရေရှည်တည်ထောင်ခိုင်မြဲနိုင်မဲ့ဖွံ့ဖြိုးတဲ့စီးပွားရေးစနစ်ကိုထူထောင်နိုင်ပါပါ
။ဒါ့အပြင်နိုင်ငံမှာတရားဥပဒေစိုးမိုးမှုရှိမှနိုင်ငံမှာလာရောက်ပြီးယင်းနှိမ့်ညံ့မှုတွေကိုအခက်အခဲမရှိဖိတ်ခေါ်နိုင်မှာဖြစ်တယ်လို့နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတွေဘေးကင်းလုံခြုံစွာလည်ပတ်နိုင်ဖို့ကလည်းတရားဥပဒေစိုးမိုးမှုရှိဖို့လိုအပ်တယ်ဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကပြောဆိုပါတယ
်။ကျမတို့အစိုးရတက်ကအခြေခံမူဝါဒတွေထဲမှာတရားဥပဒေစိုးမိုးရေးဆိုတာကိုကျမတို့ကထိတ်တန့်ကထားပါတယ်။စီးပွားကိုတက်ရောက်လာတဲ့လုပ်ငန်းရှင်များအားလုံးကိုလည်းနားလည်စေချင်ပါတယ်။တရားဥပဒေစိုးမိုးရေးဆိုတာလုပ်ငန်းရှင်များအတွက်လည်းအထောက်အကူအများကြီးဖြစ်နိုင်ပါတယ်။လုပ်ငန်းရှင်များအနေနဲ့လုံလုံခြုံခြုံရုံရုံကြည်ကြည်နဲ့ကိုယ့်ရဲ့စီးပွားရေးအောင်မြင်ဖို့အတွက်ကိုယ့်စီးပွားရေးကနေတဆင့်ကိုယ့်ရဲ့နိုင်ငံတိုးတက်ဖို့အတွက်လုပ်ပေးနိုင်တဲ့အခွင့်အရေးတွေကိုပေးမဲ့မူပေါင်းတစ်ခုချခြင်းဆိုတာဟာတရားဥပဒေစိုးမိုးရေးပဲဖြစ်ပါတယ်။တရားဥပဒေစိုးမိုးရေးရှိတဲ့နိုင်ငံမှာဆိုလို့ရှိရင် ယင်းနေမြောက်နာမှုတွေဖိတ်ခေါ်ဖို့ဟာဟာအခက်အခဲရှိမှာမဟုတ်ပါဘူး
။အရသာဆိုရလက်ထက်နိုင်ငံတော်ရဲ့အုပ်ချုပ်ရေးကိုလွှဲပြောင်းရယူပြီးချိန်ကစလို့ပထမသက်တမ်း6လကာလအတွင်းနိုင်ငံတော်ရဲ့စီးပွားရေးမူဝါဒအစ်တွေကိုချမှတ်ပြီးအကောင့်ထဲပေါ်ခဲ့ပေမဲ့လို့အောင်မြင်မှုထိုက်တင်တဲ့လောက်မရခဲ့သေးဘူးဆိုတာကိုလည်းဒေါအောင်ဆန်းစုကြည်ကအတိအမှတ်ပြုပြောသွားပါတယ်
။ကျမတို့ရဲ့နိုင်ငံဟာစင်ခေါ်မှုမျိုးမျိုးနဲ့ရင်ဆိုင်ခဲ့ရပါတယ်။ဒါပေမဲ့ဒီစင်ခေါ်မှုတွေကိုကျမတို့တစ်ဆင့်ချင်းတစ်ဆင့်ချင်းကြော်ဝါနိုင်လာပြီလို့ကျမမြင်ပါတယ်။ကျမတို့မျောမှန်းတလောက်ပထမ6လဟာစီးပွားရေးဘက်မှာညံ့ညံ့ဆာဆာတိုးတက်မှုမရှိခဲ့ဘူးဆိုတော့ဒါကျမပုံဝင်လင်းမဲ့ဝန်ခံချင်ပါတယ်။ကျမတို့နိုင်ငံရဲ့ကြော်လွှားရမယ့်အခက်အခဲတွေကိုအလုံးဝိုင်းပြီးတော့ကူညီပြီးတော့ကြော်လွှားပေးစီခြင်းနဲ့စိတ်စေနာထားစီချင်ပါတယ်။ဒီအစိုးရတဲ့တက်ခရေကစီးပွားရေးလုပ်ငန်းရှင်ကြီးတွေနဲ့တွေ့ဆုံပါမယ်။စီးပွားရေးလုပ်ငန်းရှင်ကြီးတွေအလုံးဟာကျမတို့နိုင်ငံရဲ့ဖွံ့ဖြိုးတိုးတက်မှုရဲ့မှာပါဝင်ပိုင်ခွင့်အပြည့်အဝရပါလိမ့်မယ်။အဲ့ဒီပါဝင်ပိုင်ခွင့်ကိုမှန်မှန်ကန်ကန်နဲ့သုံးပြီးတော့ကျမတို့ပြည်သူပြည်သားတွေရဲ့တိုးတက်ရေးအတွက်ဝိုင်းဝန်းပြီးတော့ကူညီကြပါဆိုတဲ့ကျမတို့ရဲ့ဆန္ဒကိုထုတ်ဖော်ပြောချင်လို့စီစဉ်လိုက်ရတဲ့ဆွေးနွေးပွဲဖြစ်ပါတယ်။
ဒါကြောင့်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကဏ္ဍအသီးသီးမှာပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်ရမှာစီးပွားရေးလုပ်ငန်းရှင်ကြီးတွေဘက်ကရိုးရှင်းမှုအခရီးလိုက်စားမှုကင်းရှင်းပြီးဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြဖို့နိုင်ငံတော်ဤတိုင်းပြည်ငံပုဂ္ဂိုလ်ကတိုက်တွန်းပြောဆိုခဲ့တယ်လို့နေပြည်တော်ကတွေ့ဆုံပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့မြန်မာနိုင်ငံကုန်သည်ကြီးများနဲ့စက်မှုလုပ်ငန်းရှင်များအသင်း UNFCCI ရဲ့တွဲဘက်အထွေထွေအတွင်းမှုဦးအေးလွင်ကပြောပါတယ်
တိုင်းပြည်ပေါ်မှာစေနာထားပြီးစီးပွားရှာဖို့သူပြောတာပါပြည်သူပြောတဲ့စီးပွားရှာတဲ့ကမှာရိုးရှင်းဖို့လိုတယ်တိုင်းပြည်ပေါ်တက်ရှိဖို့လိုတယ် ethical business တွေဖြစ်ဖို့လိုတယ်ဆိုတဲ့အကြောင်းကိုပြောတာပါအဓိကတော့ကောင်းပါတယ်ဒေါ်စန်းစီကိုယ်တိုင်လည်းမကြာခဏတွေ့မယ်ဆိုတဲ့တောင်းမှဒီအိုးချုပ်မှာတော်တော်ပါတယ်ဒီလိုမကြာခဏတွေ့ဆုံပြောရင်းနဲ့ကျွန်တော်လုပ်ငန်းရှင်တွေကတင်ကြတာလည်းအစိုးရအဖွဲ့အစည်းအကြမ်းပဲအစိုးရလူကြီးတွေကလည်းခုနပြောတဲ့ရိုးရှင်းဖို့တို့တက်ရှိဖို့တို့တော့စေနာပါဖို့တို့ဆိုတာကအခရီးပါပြဖို့တော့လပေးလိုက်ယူကင်းရှင်းအောင်လုပ်ဖို့အဓိကပါတယ်ဆိုတော့လည်းသူညွှန်ကြားသွားပါတယ
်အခုလိုရက်သားအစိုးရလက်ထက်ပွင့်လင်းမြင်သာစွာနဲ့နိုင်ငံတော်အစိုးရဘက်ကစီးပွားရေးလုပ်ငန်းရှင်တွေနဲ့ကိုယ်တိုင်တွေ့ဆုံပြီးနိုင်ငံတော်ရဲ့စီးပွားရေးမူဝါဒတွေနဲ့ရှေ့ဆက်သွားမဲ့လုပ်ငန်းရှင်တွေကိုပွင့်ပွင့်လင်းလင်းချပြခဲ့တဲ့အပေါ်စီးပွားရေးလုပ်ငန်းရှင်တွေဘက်ကကြိုဆိုပါတယ်မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့စီးပွားရေးပိတ်ဆို့မှုတွေကိုဖယ်ရှားပေးနိုင်အောင်အမေရိကန်သမ္မတနဲ့ဆွေးနွေးခဲ့ပြီးမြန်မာနိုင်ငံကိုပြန်ရောက်လာခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ဟာသူပြန်ရောက်လာပြီးရက်ပိုင်းအတွင်းစက်တင်ဘာလ28ရက်နေ့မှာစီးပွားရေးလုပ်ငန်းရှင်တွေနဲ့တွေ့ဆုံဖို့မူလကစီစဉ်ခဲ့ပေမဲ့လို့သူမရဲ့ကျန်းမာရေးအခြေအနေအကြောင်းရွှေ့ဆိုင်းခဲ့ပြီးတဲ့နောက်ဒီကနေ့နေပြည်တော်မှာတွေ့ဆုံတာလည်းဖြစ်ပါတယ်ရှင်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့စီးပွားရေးလုပ်ငန်းရှင်တွေဒီနေ့တွေ့ဆုံခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့အမှတ်စုမှပြောပြသွားတာပါ။သကိုင်းဘက်ကရည်ကြီးမှုအခြေအနေသတင်းကိုမပြောခင်မှာအခုအရင်တော့ဒီကနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ။
မတူမဒုတိယမကြခဏကြားနေရတယ်ခိုးဆိုလူရဲ့မှုတွေချစ်ခင်သူတွေအကြအခက်မသိလို့ခက်ရမ်းဖြစ်ပွားရုံမကအကျဉ်ဖက်တက်ဖြတ်တဲ့အထိဒေါသပတ်ကွဲရတဲ့အဖြစ်တွေဟာစင်ရဲမွဲတီမှုနဲ့စဝင့်နေရေးတက်တဲမှုကြောင့်လားမူမမှန်စိတ်ကိုပြောင်းလဲစေတဲ့မူရစ်ဆေးဆွဲတဲ့ပြဿနာတွေကြောင့်လားစတဲ့ဇရိတပြက်ပြားမှုတွေရဲ့အကြောင်းရင်းစင်မြစ်တွေကိုကျွမ်းကျင်သူတွေကိုဖိတ်ခေါ်ပြီးလာမယ့်စနေနေ့ညတိုက်ရိုက်လေလံအစည်းအဝေးမှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်တာရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းခြင်းကြရတဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဖြစ်စေ telephone number 1-232-382-555လေးကိုဖြစ်စေကြိုတင်ကြောင်းကြားထားနိုင်ကြပါလိမ့်ရှင
်တော်တာရှင်တို့အနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ဒီကနေ့ည9:00တိုင်းကဆက်သွယ်ကြဖို့ပြောကြလိုပါတယ်ဒီကနေ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်အခုတစ်ခါတော့သခိုင်းမျိုးကရည်ကြည့်နေတဲ့အခြေအနေကိုပြောပြခြင်းပါတယ်တရောပြုံးနှီးမှုအပါဝင်သဘာဝပတ်ဝန်းကျင်ပျက်စီးခဲ့တဲ့အကျိုးဆက်အဖြစ်သခိုင်းတိုင်းမှာရုတ်တရက်မိုးသည်ထန်ရည်ကြည့်တဲ့တံကိုခံစားနေရတာကြောင့်သခိုင်းတိုင်းဒေသကြီးအစိုးရအနေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလှုပ်ဆောင်သွားမှာဖြစ်ကြောင်းသခိုင်းတိုင်းဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်သခိုင်းမျိုးမှာမိုးသက်ထန်ပြီးရေကြီးရေရှမ်းတစ်ပင်ပြိုလဲတာတွေဒီကနေ့ဖြစ်ခဲ့ပြီးတဲ့နောက်အခုလိုပြောဆိုလိုက်တာလည်းဖြစ်ပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအသေးစိတ်ပြောပြပေးမှာဖြစ်ပါတယ်ဗျာ
။သခိုင်းတိုင်းသခိုင်းမျိုးမှာဒီကနေ့မနေ့ပိုင်းကမိုးသက်ထန်ပြီးရေကြီးရေရှမ်းတာတွေတ တစ်ပင်တွေပြိုလဲတာတွေဖြစ်ခဲ့တာကြောင့်စကိုင်းမြို့နယ်မိသားဌာနကလိုက်လံရှင်းလင်းနေတဲ့သတင်းဓာတ်ပုံတွေကိုမြန်မာနိုင်ငံမိသားဌာနရဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာဖော်ပြထားတာတွေ့ရပါတယ်။စကိုင်းမြို့ပေါ်ဒီကနေ့မိုးသည်ထန်ခဲ့တာကြောင့်ရက်ကွက်၅ခုရေမြုပ်ခဲ့ကြောင်းဒါပေမဲ့အရေးပေါ်အခြေအနေကြေညာရလောက်တဲ့အထိအခြေအနေမဆိုးသေးကြောင်းစကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ်
။ဒီနေ့တွင်ပဲကျွန်တော်သိတဲ့အချိန်ကြတော့စကိုင်းမှာမိုးကမိုးကြီးတယ်မှာကွန်ကျော်လောက်ရသွားတယ်တဲ့။ရောက်ကနော်ရောက်ကတော့နည်းနည်းပြုံးနေတယ်တဲ့အခုတော့တိတ်သွားပြီဆိုကားတွေပြန်ချမဲ့တော့ပါဒီပင်နေရတော့ပြုံးပါဗျမိုးကြီးတာမိုးကြီးတာကြောင့်မြေတက်တော့မပေါ့ဘူ
းပညာရေးဝန်ကြီးဌာနရဲ့မိုးလေဝသတတိပေးချက်မှာတော့ဘင်္ဂလားပင်လယ်အော်မှာဗဟိုပြုနေတဲ့မုန်တိုင်းငယ်ဟာလာမယ့်48နာရီအတွင်းဆိုင်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲသွားနိုင်တယ်လို့ဖော်ပြထားပါတယ်မိုးစလပညာရှင်ဒေါက်တာဦးထွန်းလွင်ကတော့စကိုင်းမြို့ပေါ်ဒီကနေ့မိုးသည်ထန်တာဟာဘင်္ဂလားပင်လယ်အော်ကဆိုင်ကလုန်းမုန်တိုင်းရဲ့အကျိုးဆက်ကြောင့်မဟုတ်ပဲမိုးတိမ်တောင်ကြောင့်မိုးရွာသွန်းမှုမျိုးသာဖြစ်တယ်လို့မှတ်ချက်ပေးပါတယ်
။ဟိုဒီမုန်တိုင်းကြောင့်တော့မဟုတ်ပါဘူး။မုန်တိုင်းကဘာမှပြင်းတော့ကတ်မလာသေးဘူးလေ။ဟိုအဲ့မှာဘာမုန်တိုင်းမှလည်းမရှိဘူး။အဲ့မှာကျွန်တော်လည်းနေတိုင်းကြည့်နေတာပဲလေ။အဲ့မှာသူလုံးလုံးရှိရင်မိုးတိမ်တောင်မိုးရွာတာပဲရှိတာပဲ။မိုးတိမ်တောင်မိုးရွာရင်အဲ့လိုဖြစ်တယ်လေ။ပြီးပါတယ်။တနာရီ30လောက်နေတိုက်တယ်။တစ်ပင်လဲတဲ့ဆိုတဲ့အရောမိုးတိမ်တောင်မှလာ
။စကိုင်းမြို့မှာဒီကနေ့မိုးသည်ထန်ရေကြီးရေလျှံတာဟာတတော်ပြုံးတိမှုအပါဝင်သဘာဝပတ်ဝန်းကျင်ပျက်စီးမှုရဲ့အကျိုးဆက်ဖြစ်တာကြောင့်စကိုင်းတိုင်းအတွင်းသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့စကိုင်းတိုင်းဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ်
။အခုရာသီဥတုပေါက်ပြန်နေတယ်။ကျွန်တော်မိုးကကျွန်တော်တခေါ်ကြီးရွာတယ်။ဩသူတာကြီးချလိုက်တာ။ဒါကဟိုကနားလေးလေးရောက်သွားရဲ့မိုးကတိတ်သွားပြန်ရော။အတော်လေးသွားပြီးတော့တခါမိုးကတခါပြန်ရွာပြန်ရော။အဲရာသီပေါက်ပြန်တာတွေပဲဗျာ။မိုးရတဲ့ကျိုးဒီဘက်မှာကသူစကိုင်းတိုင်းမှာကဟိုတလောအလကွေယူပါတာရောအဲ့လိုတွေကရာသီပေါက်ပြမှုတွေအများကြီးဖြစ်နေကြတာဗျ။ဒီနေ့တော့ကြုံရတော့လို့ပေါ့။ဒါကိုကျွန်တော်ကကျွန်တော်ပြောရတဲ့ဘက်ဘောပေါ်နေတဲ့မျိုးဦးစားပေးလို့နေ။တတော်ကတစ်တစ်ပြတစ်ခုတ်တာလည်းအားလုံးကျွန်တော်ကသိနေတဲ့အကောလို့ဥပဒေနဲ့ကြီးလုံးဆောင်ပါဆိုလို့တော့ဒါကိုတချို့တစ်တရာထွက်နေလို့ကြားနေရတယ်။ကျွန်တော်ကပိတ်ဆို့တော့ပိတ်ဆို့တာပဲ။တတူတူပေါ်တဲ့အရာလည်းဆိုးတော့အဲ့ဒီမှာလည်းပြည်နေအများကြီးခုလာရကြ။ကြောင်မီတွေအဲ့လိုပဲ
။မူဇလာဦးစီးဌာနရဲ့ခံမှန်းချက်ရဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ကြောင့်လာမယ့်ရက်ပိုင်းအတွင်းမြို့ဝကျွန်းပေါ်မုတ်တမပင်လယ်ကွေ့မွန်တနင်းသာရီကမ်းရိုးတန်းတစ်ချောင်းနဲ့ကမ်းလွန်ပင်လယ်ပြင်မှာတခါတရံမိုးသက်လေပြင်းကျရောက်ပြီးလှိုင်းကြီးနိုင်ပါတယ်။မိုးသက်လေပြင်းကျရောက်စဉ်ရေပြင်းမြေပြင်းလေဟာတနင်္သာရီ35မိုင်ထိတိုက်ခတ်နိုင်ပြီးကြံမြမပင်လယ်မြေမှာလှိုင်းအထင်ထင်ရှိနိုင်ပါတယ်။နောက်နှစ်ရက်အတွင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းကရင်နဲ့မွန်ပြည်နယ်တွေမှာမိုးပိုများလာနိုင်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ပြီးခဲ့ရက်တွေတင်းကစကိုင်းတိုင်းမှာနင်းမြုပ်သွားတဲ့အောင်ဆိုးမိုးကြော်ရေရင်နဲ့ပတ်သက်တဲ့သတင်းလာရှင်းလင်းပွဲလုပ်ခဲ့တဲ့အကြောင်းကိုပြောပြချင်ပါတယ်။မြန်မာနိုင်ငံမှာရေကြောင်းတည်ယူပို့ဆောင်ရေးဘေးအန္တရာယ်ကင်းရှင်းစေရေးအတွက်ရေရင်ပြည့်စွယ်ရေးဥပဒေကိုပြင်ဆင်တင်တာတွေပြင်ဆင်ဖို့လွတ်တော်ကိုတင်သွင်းမယ်လို့လျှက်စစ်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးကပြောကြလိုက်ပါတယ်ချင်းနှင်းမြေကြောင်တစ်လျှောက်ဟုံးမလင်းမုံရွာပြေးဆွဲခဲ့တဲ့ခီးတဲ့တင်ရေရင်ပြီးခဲ့တဲ့သတင်းပတ်မှာနင်းမြုပ်ပြီးလူအများပြားသိဆုံးခဲ့တဲ့ဖြစ်နေပတ်သက်ပြီးတော့အစိုးရတာဝန်ရှိသူတွေဒီကနေ့ပဲမုံရွာမြို့မှာသတင်းလာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်အပြည့်စုံကိုတော့ VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ချင်းနှင်းမြေကြောင်တစ်လျှောက်ဟုံးမလင်းမြို့ကနေမုံရွာမြို့ကိုခီးတဲ့တွေတင်ဆောင်လာတဲ့အောင်ဆိုးမိုးကျော်ရေရင်နင်းမြုပ်ခဲ့ပြီးတဲ့နောက်တပတ်ခန့်အကြာတိုင်းအစိုးရကမုံရွာမြို့မှာသတင်းစာရှင်းလင်းပွဲကိုအောက်တိုဘာလ22ရက်နေ့မှာကျင်းပပြုလုပ်ခဲ့တာဖြစ်ပါတယ်။ရေရင်ဟာမတော်တဆတိမ်းမောက်ခဲ့တာမဟုတ်ဘဲရေရင်ပေါ်မှာခရီးသည်တွေအဆမတန်တင်ထားတာကြောင့်အခုလိုမျိုးတိမ်းမောက်မှုဖြစ်ရတယ်လို့လည်းအစိုးရဘက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။ဒီသတင်းစာရှင်းလင်းပွဲကိုဥဆောင်ပြုလုပ်ခဲ့တဲ့လျှက်စစ်နဲ့လမ်းမဆက်သွယ်ရေးဝန်ကြီးဦးတန်းညွန်ဝင်ပြောသွားတာကတော့
အဆမတန်လို့ဖြစ်ကြပါ။အဲ့တော့အဆမတန်လို့အခုလည်းကိုယ်ရအရေးဆုံး
139ရောက်ပါတယ်လေ။ဒါအပြင်အသက်ရှင်လွတ်မြောက်သူတွေရေရင်နှိမ့်မြုပ်မှုအတွင်သေဆုံးသွားသူတွေအတွက်ထောက်ပံ့မဲ့ကိစ္စတွေအပါအဝင်2012ခုနှစ်ကရေးဆွဲထားတဲ့သခိုင်းတိုင်းဒေသကြီးပုဂ္ဂလိကပိုင်ရေရင်များစနစ်တကျပြေးဆွဲနိုင်ရေးဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်သွားမယ်ဆိုပြီး VOA ကဆက်သွယ်မေးမြန်းစင်မှာလည်းပြောဆိုခဲ့ပါဗျ။ဟိုပြောန
ေကျွန်တော်အခုလုံးမတောင်းရှိတာရတာတော့တော့ကြီးရရနာမလည်းကြီးရမတော်ရအသိဉာဏ်မလည်းကြီးရရေရင်မောင်းရေရင်ပိုင်ရှင်မလည်းကြီးရတော့ဒီအရင်ကတော့အရာတာကြီးရသူတို့မှလုပ်ပိုင်မှုမရှိဘူးသူရဲ့ဈာမမှုမလိုက်တော့ရေရင်လည်းမလိုက်တော့ဘူးဆိုတာသူသင်ပြတာရှိတယ်အဲ့ဒါကတော့ ဟိုအန္တနာတော့နေပါတယ်တို့တော်ဘူးလေးများရေးပိုင်ရှင်များဆက်ဆက်ကြများဆက်ညာရလို့ရတာတော့ဒီတော့ဒီတော့ဆက်နေကြတာရတာလေကိုရီးယားရေးနေတဲ့ပြည်သူတွေဒီလိုအားလေးရှိနေတာလေဒီမှာလေဒီလိုဘလို့အတားရေးချက်ချင်းတဲ့ဒီရင်းဒီလိုပါမကြတော့ချီလို့မဖြစ်ဘူးတော်တော်လေးကြာပါတော့
ရင်ရင်မော်မာလိုက်ပါခဲ့သူအနည်းဆုံး230ကျော်ရှိနေပြီးအလောင်းတွေမတွေ့ပဲပျောက်ဆုံးသူတွေလည်းရှိနေတာပါအောင်ဆိုးမိုးကျော်ရင်ရင်ဟာသခိုင်းတိုင်းဟုံးမလင်းဖောင်းပြင်မော်လိုက်ကလေးဝဂိတ်တွေကနေခီးသည်200ကျော်ကိုတင်ဆောင်လာပြီးကဏီမြို့နယ်မိချောင်းတွင်ကျေးရွာနီးမှာနှိမ့်မြုပ်ခဲ့တာပါနီးစက်ရကျေးရွာသားတွေဟိတတုခလူမှုရေးအသင်းကင်းရွာကပရိတအဖွဲ့တွေနဲ့ကယ်ဆယ်ရေးလုပ်သားတွေကကယ်ဆယ်ခဲ့တာကြောင့်လူ160နီးပါးအသက်ရှင်ကျန်ခဲ့တာပါနောက်ထပ်ဒီလိုမျိုးမဖြစ်အောင်ရရင်ဥပဒေနဲ့ပတ်သက်လို့အားနည်းချက်တွေကိုပြင်ဆင်မယ်ဆိုပြီးအစိုးရဘက်ကပြောဆိုနေချိန်မှာပဲလက်ရှိဥပဒေထဲမှာပါတဲ့အချက်တွေကိုတော့မှတာဝန်ရှိသူတွေကလိုက်နာကျင့်သုံးတာမျိုးတွေမလုပ်ခဲ့ဘူးဆိုပြီးဒေသခံတွေကဆိုပါတယ
်ဒီငကိုလုံးကပေါ့နော်ဒီဥပဒေထုတ်ပြန်လာတာရှိတယ်ရရင်ဥပဒေထုတ်ပြန်လာတာဆိုတာရှိပါတယ်စိုင်းရိုက်တာကြီးအစိုးရဖွဲ့မှာပေါ့နော်အဲ့ဥပဒေထဲမှာတော့မှပါနေတဲ့ဥပဒေအချက်လက်တွေတောင်မှအခုလက်ရှိပေါ့နော်အများကြီးရင်းရင်းမောင်းနှမတွေနောက်ပြီးတော့ငင်းငင်းငင်းပိုင်းစင်တွေကမလိုက်နာတဲ့အချက်တွေအများကြီးရှိတယ်မှာလောကမှုတွေကတော့ဒီဥပဒေထဲမှာအများကြီးရှိတယ်ဥပဒေထဲမှာပြန်လည်ထားပြီးမဲ့ပေါ့နော်ငင်းငင်းငင်းပိုင်းစင်တွေနောက်တစ်ခုကကျတော့ငင်းငင်းငင်းမောင်းနှမတွေကဥပဒေကိုထိုးပေါက်တာမျိုးတွေလည်းကျွန်တော်တို့တွေ့နေရတယ
်ရင်းရင်းတိမ်မောက်မှုကြောင့်တင်းဆုံးပျောက်ဆုံးသူတွေထဲမှာတာမန်အယက်သားခီးတွေနဲ့ကျမ်းမာရေးဝန်ထမ်းတွေတရင်ကျွတ်ကျောင်းပည့်ရက်မှာပြန်လာတဲ့ပညာရေးဝန်ထမ်းတွေလည်းအများဆုံးပါဝင်တာပါဒီရေရင်တိမ်မောက်နှိမ့်မြှုပ်နဲ့ပတ်သက်လို့ဝေဖန်မှုတွေအမျိုးမျိုးထွက်ပေါ်နေချိန်မှာပဲအစိုးရဘက်ကတော့9ရက်အကြာမှဝန်내ကြောင်းသတင်းထုတ်ပြန်ခဲ့ပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကြည်ကတော့6ရက်အကြာမှဝန်내ကြောင်းသတင်းထုတ်ပြန်ကရေရင်နှိမ့်မြှုပ်ခဲ့ပြီးတဲ့နောက်ကူညီကယ်ဆယ်ရေးလုပ်ခဲ့တဲ့တက်မတော်သားတွေကိုတော့ကာကွယ်ရေးဦးစီးချုပ်ရဲ့ဂုဏ်ပြုလက်မှတ်များချီးမြှင့်သွားမယ်ဆိုပြီးသတင်းထုတ်ပြန်ခဲ့ပါတယ်ရှင်
ထိုင်းချီဆိုင်သတင်းတော့မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ် VOA မြန်မာပိုင်းကနေစနေညနေခင်းသတင်းတွေကို9နာရီအထိဆက်လက်အသံလွှင့်ပေးနေပါတယ် VOA ကနေမြန်မာဘာသာအစီအစဉ်တွေကိုဆက်လက်အသံလွှင့်ပေးနေပါတယ်သောတာရှင်တွေအနေနဲ့ကျွန်တော် VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုအင်တာနက်ကနေနားဆင်ကြတယ်ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆောင်မျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်သလိုVOA ရဲ့ Facebook စာမျက်နှာမှာလည်းပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဥချေရဆက်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
။ American ကာကွယ်ရေးမှူးကြီး Ash Carter ဟာ IS အစွန်းရောက်အကြမ်းဖက်သမားတွေလက်ကနေမုဆူးမြို့ကိုပြန်တိမ့်ဖို့တိုက်နေတဲ့ညွန်ပေါင်းတပ်မတွေနဲ့တွေ့ဆုံပြီးထိုးစစ်တွေကိုပြန်သုံးသပ်ဖို့နဲ့အကူအညီတွေပေးဖို့အီရတ်နိုင်ငံကိုဒီကနေ့စနေနေ့မှာရောက်ရှိလာပါတယ်။ဒီနေ့တွင်အီရတ်နိုင်ငံကို Mr. Carter တတိယအကြိမ်ရောက်ရှိလာတာဖြစ်ပါတယ်။ဒေတာသွင်းကဂျီဟတ်အကြမ်းဖက်သမားတွေကိုတိုက်ထုတ်နေတဲ့အမေရိကန်တို့ကြောထောက်နောက်ခံပေးထားတဲ့အီရတ်တပ်ဖွဲ့တွေကိုလည်းကြီးကြပ်သွားဖို့ရှိပါတယ်။ပြီးခဲ့တဲ့ရက်အနေငယ်ကအမေရိကန်တပ်သားတို့ကြာဆုံးသွားပြီးတဲ့နောက်အီရတ်နိုင်ငံကိုကြိုတင်အကြောင်းကြားခြင်းမရှိဘဲနဲ့ Mr. Carter ရောက်ရှိလာတာပါ။အီရတ်ဝန်ကြီးချုပ် Haider al-Abadi နဲ့လည်း Mr. Carter တွေ့ဆုံဖို့ရှိပါတယ်။ဆီးရီးယားအစိုးရဟာ၃ချိန်မြောက်ဆက်ပြီးတော့ဓာတ်လက်နက်နဲ့တိုက်ခတ်မှုကျူးလွန်ခဲ့တယ်လို့ကုလသမဂ္ဂဦးဆောင်တဲ့ညွန်ပေါင်းအဖွဲ့ကဆွဆွဲလိုက်ပါတယ်။ကုလသမဂ္ဂဓာတုလက်နက်သားစီးရေးအဖွဲ့အရာရှိတွေကတီတာတုလက်နက်တွေနဲ့တိုက်ခိုက်မှုကြောင့်စစ်တပ်ခန်းစားနေရတဲ့ဒေသထဲမှာစိုးကျိုးတွေပိုခံစားရစေနိုင်တယ်လို့မင်းကအစီရင်ခန်းစားထုတ်ပြန်ပါတယ်။ဒီညွန်ပေါင်းအဖွဲ့ကနေပြီးခဲ့တဲ့တနင်္ဂနွေအတွင်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ပြီးကုလသမဂ္ဂလုံခြုံရေးကောင်စီကို၄ချိန်မြောက်အစီရင်ခန်းစားတင်ရမှာဆီးရီးယားအစိုးရအနေနဲ့2015ခုနှစ်မတ်လ16ရက်နေ့တုန်းကနိုင်ငံအနောက်မြောက်ပိုင်းအစ်ဒစ်ပြည်နယ်ဦးမင်းနာစ်ကျေးရွာတိုက်ခိုက်မှုမှာဓာတုလက်နက်တုံးခဲ့တဲ့ထောက်ထားတွေကိုလည်းပြည့်စုံဖော်ပြထားပါတယ်။အာဖဂန်နိုင်ငံကတာလီဘန်ဆိုင်ရာကိုယ်စားလှယ်တွေဟာတာလီဘန်ကောင်းဆောင်တချို့ဖမ်းဆီးရေးကိစ္စအပါအဝင်အာဖဂန်ဒုက္ခသည်တွေရဲ့ဘာသာရေးညီလာခံတွေလုပ်ခွင့်မပေးတဲ့ကိစ္စနဲ့တခြားကိစ္စရဲ့အတော်များများကိုဆွနေဖို့ကတားနိုင်ငံကနေပါကစ္စတန်နိုင်ငံကိုထွက်ခွာသွားပါတယ်။အင်းနီချင်းနိုင်ငံတွေကရွှေပြောင်းဒုက္ခသည်တွေရဲ့လူမှုအတိုင်းဝိုင်းကြားမှာပြဿနာတွေတိုးပြီးရင်ဆိုင်နေကြတဲ့အချိန်မှာအခုလိုရရှိလာတာဖြစ်ပါတယ်
။သတင်းချင်းညွှန်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်။ဒီညနေ့အစီအစဉ်ထုတ်လို့ရည်မှုကအမတ်စုမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့